ဒီလာတဲ့ကျင်းပမဲ့ပြည်တော်စုငြိမ်းချမ်းညီလာခံ21ရာစုပင်လုံးအစည်းအဝေးကို NCA အပြည့်ရဲ့စာချုပ်လက်မှတ်မထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားဖို့အစိုးရနဲ့သဘောတူညီချက်ရရှိပေမဲ့လက်တလုံးတိုက်ပွဲပြင်းထန်နေတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ပါဝင်မှာမဟုတ်တဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါ21ရာစုပင်လုံးသရုတ်အကြိမ်စီဝေးမှာ NCA အပြည့်အစာချုပ်လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားဖို့အတွက်တန်ဟန်သာလက်နက်ကိုင်အဖွဲ့တွေဘက်ကတောင်းဆိုခဲ့ရမှာအစိုးရဘက်ကလက်ခံခဲ့ပေမဲ့ AA အဖွဲ့ကိုခြံလက်ခဲ့တာပါလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကိုဖိတ်ကြားမဲ့အစီအစဉ်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအခုလိုပြောပါတယ
်လက်မှတ်မထိုးတဲ့အဖွဲ့တွေကျွန်တော်တို့ခုနှစ်ဖွဲ့ဖိတ်မယ်နော်တချို့အဖွဲ့စည်းတွေကြရင်တော့ကျွန်တော်တို့ဥပဒေရပါဟိုဖိတ်ကြားဖို့အကန့်အသတ်ရှိတယ်။ဒါမျိုးတွေကြတော့ကျွန်တော်ဖိတ်ကြားနိုင်မှာမဟုတ်ဘူး။မထွားသေးတဲ့အဖွဲ့စုပေါင်းခုနှစ်ဖွဲ့ဖိတ်မယ်။ဖိတ်တဲ့အခါမှာလည်းထိုးပြီးသားအဖွဲ့တွေကိုကျွန်တော်ညီလာခံကိုတက်ရောက်ဖို့အတွက်ကျွန်တော်တို့ထိပ်သီးကောင်းမှမရအောင်ကျွန်တော်ဖိတ်တယ်။အလားတူပဲဒီမထွားသေးတဲ့အဖွဲ့တွေလည်းထိပ်သီးကောင်းမှမရအောင်ဖိတ်မယ်။ဖိတ်တဲ့အခါမှာလည်းသူတို့လူစားထိုးတက်ရောက်ခွင့်မရှိဘူး။ဖိတ်ကြားတဲ့ထိပ်သီးကောင်းဆောင်တွေပဲကိုယ်တိုင်တက်ပေါ့နော်။
NCA အပြည့်အစာချုပ်လက်မှတ်မထိုးရသေးတဲ့ဝမိုင်းလာ SSPP ရှမ်းမြောက်ကချင်ကိုကန့်တအန်းပလောင်နဲ့ KND လက်နက်ကိုင်အဖွဲ့တွေကိုညီလာခံတက်ဖို့ဖိတ်ကြားမှာဖြစ်ပေမဲ့မလ23ရက်နေ့ကပဲအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကိုခြံခဲ့တာလည်းဖြစ်ပါတယ်တမောနဲ့စီတင်းမာနေတဲ့ AA အဖွဲ့အပါဝင်မဟာမိတ်သုံးဘွဲဖြစ်တဲ့ကိုခန့်နဲ့တအန်းပလောင်အဖွဲ့ကတော့27ရာစုညီလာခံကိုဖိတ်ကြားရင်တက်ရောက်လို့ကြောင့်ဇူလိုင်လ22ရက်နေ့ကကြေညာချက်ထုတ်ပြန်ထားတာပါဒါပေမဲ့လည်းမဟာမိတ်ဖြစ်တဲ့ AA အဖွဲ့ကိုခြံလက်ထားမယ်ဆိုရင်တယောက်မှမဟုတ်ကြောင်း PSLF TNLA တအန်းပလောင်အဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ
်စစ်တရားစုပင်လုံးညီလာခံမလဲဒီအစိုးရဘက်ကဖိကြလာလို့ရှိရင်ကျွန်တော်ကတယောက်ဖို့ရှိတယ်ကျွန်တော်တုံးဖွဲ့လုံးဖိတ်မှုပဲတယောက်မှဖြစ်တယ်အာညတနေကလုံးဝနဲ့ဆိုင်တဲ့ညချင်းစီကွေးလို့လိုအပ်တတ်မှတ်တယ်အာဒီရဘမှတို့ကဟိုဖွဲ့ကိုချန်ထားမဲ့ဒီဖွဲ့ကိုခေါ်မယ်အဲ့လိုမျိုးဆိုရင်တော့လက်ရှိဒီညချင်းဖြစ်စဉ်ကအဲ့လိုမျိုးကြောက်ဒီနောက်နေကြံ့ကြံ့ရဖြစ်တယ
်ကိုကန့်တအန်းပလောင်နဲ့ AA ရခိုင်ဖွဲ့၃ဘွဲ့ဟာညီနောင်မဟာမိတ်ဖြစ်ဖွဲ့စည်းထားသလိုဒီ၃ဘွဲ့နဲ့ကချင်ဖွဲ့တို့ဟာမြောက်ပိုင်းမဟာမိတ်အဖွဲ့ဖြစ်ဖွဲ့စည်းပြီးအစိုးရနဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေတာပါဒီထဲက AA အဖွဲ့ကိုညီချင်းရေးဆွေးနွေးမှုမှာခြံလှမ်းထားမယ်ဆိုရင်ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်အပေါ်မှာနိုင်ငံရေးလေလာသုံးသပ်သူဦးမောင်မောင်ဆိုးကအခုလိုသုံးသပ်ပါတယ
်။တို့ AA မဖြစ်ရင်တို့မြောက်ပိုင်း၄ဝဲပေါ့နော်။ကျန်တဲ့အဖွဲ့တွေတက်ပါမလားဆိုတဲ့ပြဿနာရှိပါတယ်ပထမတစ်ချက်အနေနဲ့တော့။ဒုတိယတစ်ချက်အနေနဲ့ပြောမယ်ဆိုရင်ဒီညီချင်းရေးအတွက်ပေါ့နော်။ဆွေးနွေးဖို့အတွက်ဒီအစိုးရလမ်းဖွင့်ထားတယ်ဆိုတဲ့ကိစ္စရှိတာ哦။တကယ်လို့ဒီလက်မမထိုးတဲ့အဖွဲ့တွေတက်လာခဲ့လို့ရှိရင်အဓိကတော့အေးပေါင်းမြောက်ပိုင်းလေးဘွယ်ပေါ့နော်ဘယ်လိုတွေမထိုးရသေးရတက်လာမယ်ဆိုလို့ရှိရင်ဒီညီလာခံမှာဘာပေါဝင်ဆွေးနွေးခွင့်မရှိတော့မှပေါ့သူတို့နဲ့ဆက်ပြီးတော့ဒီအပြစ်ခတ်ရစေးဆွေးနွေးပွဲလုပ်ဖို့အတွက်လမ်းစာရှာနေမယ်အခွင့်အရေးတော့ရှိတာပေါ့တကယ်လို့သူတို့ကမဖိတ်ဘူးမတက်ဘူးဆိုလို့ရှိရင်တော့ဒီလမ်းစာပျောက်သွားလိမ့်မယ်လို့ထင်ပါတယ်
မြောက်ပိုင်းမှာမိတ်လေးဘွဲ့ဟာအရင်နှစ်ဒီဇင်ဘာလကတရုတ်နိုင်ငံမှာအစိုးရနဲ့နောက်ဆုံးဆွေးနွေးခဲ့ပြီးကိုဗစ် -19 ကရောဂါဖြစ်ပွားခဲ့တဲ့နောက်ဆွေးနွေးပွဲတွေရပ်ဆိုင်းနေတာဖြစ်ပါတယ်။ဒီနေ့ပြီးဆုံးသွားတဲ့အစိုးရနဲ့ NCA လက်မှတ်ထိုးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးပွဲမှာ27ရာစုပင်လုံးမှာဆွေးနွေးအတည်ပြုမဲ့ပြည်ထောင်စုသဘောတူညီချက်အစိတ်ပိုင်း၃ကအချက်တော်တော်များများကိုသဘောတူညီချက်ရခဲ့ကြောင်းနဲ့ကြံနေတဲ့အချက်တွေကိုဆက်လက်ဆွေးနွေးသွားဖို့ရှိကြောင်းသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။